အမေရိကန်ကာကွယ်ရေးဝန်ကြီးအသစ်ဖြစ် PT Headset တာဝန်ယူဖို့ခန့်အပ်လော်ကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်သူကိုအတည်ပြုရေးအထက်လွှတ်တော်မှတောက်ကြနေညာဘက်ကမဲခွဲခဲ့ရမှာ Republican မဲ50 Democrat မဲ50ဖြစ်ခဲ့တာကြောင့်ဒုတိယသမ္မတ DJ Vance ကဝင်ရောက်မဲခွဲဆုံးဖြတ်ပေးခဲ့ရပါတယ် Republican လွှတ်တော်ထိပ်တန်းအမှတ်3ယောက်ဖြစ်ကြတဲ့ Mitch McConnell Lisa Mura Kowarski နဲ့ဆူဇန်ခေါလင်းတို့ကကန့်ကွက်မဲပေးခဲ့ကြပါတယ်။ဒါကြောင့်မဲအသာရဖို့ဒုတိယသမ္မတအထက်လွှတ်တော်ဥက္ကဋ္ဌဖြစ်သူကမဲဝင်ပေးခဲ့ရတာဖြစ်ပါတယ်။ဒါအမေရိကန်သမိုင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။ Conservative ရုပ်သံ Fox မှာအစီအစဉ်တင်ဆက်သူအဖြစ်လွှတ်ခဲ့ဘူးပြီးအမေရိကန်စစ်တပ်မှာအရာရှိငယ်အဆင့်ဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့စစ်မှုထမ်းဟောင်းတယောက်ဖြစ်ပါတယ်။ဒါပေမဲ့အစိုးရယာတို့တာဝန်မယူခဲ့ဘူးတာကြောင့်ဝန်ထမ်းပေါင်း3တန်းလောက်ရှိပြီးအသုံးစည်ဘတ်ဂျက်ဒေါ်လာဘီလျံ800ကျော်ကိုစီမံခံကွဲရမယ့်ဌာနကြီးရဲ့တာဝန်နဲ့တင့်တော်ရည်လားဆိုတဲ့လွတ်တော်ကြားနာမှုတွေအတွင်းလွတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ပါတယ်။သူဟာအမေရိကန်စစ်တပ်ကိုကောင်းမွန်စွာတိုးတက်အောင်လှုပ်ဆောင်သွားမယ်လို့သူကတော့ကြားနာပွဲတွေမှာပြောပါတယ်။အထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌ Republican အမတ် Roger Wicken ကတော့သူ့ကိုထောက်ခံပါတယ်။